ကာဇာကမ်းမြောင်ဒေသအပြစ်ခတ်ရစေးသဘောတူညီချက်ထဲမှာပါဝင်တဲ့အချက်တွေကိုအစ္စရေးလူမျိုးရေးဆိုင်ရာဝန်ကြီးအဖွဲ့ကသဘောတူလိုက်ပါပြီ။ကာဇာကမ်းမြောင်ဒေသမှာဖမ်းဆီးခံထားတဲ့အစ္စရေးတစားခံတွေပြန်လွတ်လာရေးအပါအဝင်အပြစ်ရရေးသဘောတူညီချက်တွေကိုလက်ခံတဲ့လို့လူမျိုးရေးဆိုင်ရာဝန်ကြီးအဖွဲ့ကအစ္စရေးအစိုးရကိုအကြံပြုလိုက်ပြီလို့ဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်။တကယ်လို့အစ္စရေးအစိုးရအဖွဲ့အစည်းအဝေးမှာသဘောတူညီမှုကိုအတည်ပြုနိုင်မယ်ဆိုရင်ဖမ်းဆီးခံထားရသူတွေတင်းငွေနဲ့မှအစောဆုံးပြန်လွတ်လာနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ညာမင်းနတန်ယာဟုကဒီကနေ့အစောပိုင်းမှာပြောကြားခဲ့ပါတယ်။မနေ့ကြာသပတေးနေ့တော့ဟာမတ်စ်အဖွဲ့ဘက်ကသဘောတူညီချက်မှာသူတို့လူချင်းနာတွေထပ်ဖြည့်ထည့်နိုင်အောင်နောက်ဆုံးအချိန်ထိအကြကင်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆွဆွဲခဲ့ပါတယ်။လက်ရာဇွန်းရောက်အစ္စရေးလုံခြုံရေးဝန်ကြီးကလည်းဒီသဘောတူညီချက်ကိုအတည်ပြုပေးရင်အစိုးရအဖွဲ့တွေကနှုတ်ထွက်မယ်လို့ချင်းချောက်ခဲ့တာကြောင့်သဘောတူညီချက်ပြတ်တော့မလားဆိုတဲ့စိုးရိမ်မှုတွေထပ်ပေါ်ခဲ့ပါသေးတယ်။တကယ်လို့အဆင့်3ဆင့်ပါတဲ့သဘောတူညီချက်အတီဖြစ်သွားရင်တော့ဒီသဘောတူညီချက်ဟာဇန်နဝါရီလ19ရက်တင်းနှင်းငွေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။ပထမအဆင့်သဘောတူညီချက်အရ42ရက်ကြာအပြည့်ရထားရမှာဖြစ်ပြီးဟာမတ်စ်ဝက်ဘက်ကအမျိုးသမီးနဲ့ကလေးငယ်နဲ့အသက်50ကျော်တွေအပါအဝင်အစ္စရေးတစားခံ33ယောက်ကိုပြန်လွတ်ပေးမယ်လို့သဘောတူထားပါတယ်။အစ္စရေးအမျိုးသမီးစစ်သားတယောက်ကိုဟာမတ်စ်ဘက်ကပြန်လွတ်ပေးတိုင်းပါလက်စတိုင်းအကျဉ်းသား50ကိုအစ္စရေးဘက်ကပြန်လွတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။